မနီလီကနေမြစ်ကြီးနားကိုသွားတဲ့ကုန်တင်စီရဲရထားတစ်စီးတောက်ကြနေမနဲ့အစောပိုင်းကစကိုင်းတိုင်းကံမလူမျိုးနဲ့အနီးလမ်းချော်တိတ်မောက်ခဲ့တာမှာတေဆုံးသူအရေဟာ25ဦးထိရှိနေပြီးတော့ဒဏ်ရာရသူပေါင်း100နီးပါးရှိတယ်လို့မြန်မာဆိုရအရာရှိတွေကစနေနေ့ကပြောပါတယ်။ရထားကထွက်ကြလာတဲ့စီတွေကိုယူဖို့အပြေးလွှားကြိုးစားခဲ့ကြတဲ့ရွာသားတွေစီတိုင်ကြီးတွေပောက်ကွဲတဲ့အခါမှာထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ပောက်ကွဲမှုကြောင့်လူ64ဦးဒဏ်ရာရခဲ့တဲ့အကြောင်းမြန်မာဆိုရရုံမြင့်တန်ကြားကလည်းတောက်ကြနေကကျင်ကြပါတယ်။လောလောဆယ်ရထားတွေအပြတ်အစီးတွေကိုရှင်းလင်းနေပြီးရထားလမ်းပြန်လည်အသုံးပြုနိုင်မှုအင်ဂျင်နီယာတွေကစ조사နေတဲ့အကြောင်းမြန်မာမိရထားဌာနကအရာရှိတဦးကမနေ့ကပြောပါတယ်။ဘာကြောင့်အခုလိုရထားလမ်းချော်တိတ်မောက်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးသူတွေကမနေ့ကစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အကြောင်းရင်းကိုတော့တေချာမသိရသေးပါဘူး။မန္တလေးမြစ်ကြီးနားမိရထားလမ်းဟာလွန်ခဲ့တဲ့နှစ်တွေအတွင်းကလည်းအခုလိုမျိုးလမ်းချော်တာမျိုးတွေမကြာခဏဖြစ်ပွားတတ်တာပါ။ဒီနှစ်ဧပြီလအတွင်းကတော့ကချင်ပြည်နယ်မော်ဟန်နီးမှာမိုင်းပောက်ကွဲတာကြောင့်ရထားတွေရှစ်တွေလမ်းချော်ခဲ့ပူပါတယ်ရှင်။